မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီရဲ့ညီလာခံမှာပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဦးကိုနီရန်ကုန်ဒေသမှာလှုပ်ကြံတက်ဖြတ်ခံလိုက်ရမှုဟာဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်မှုကြိုးပမ်းမှုကိုအလွှမ်းကွာစေခဲ့တယ်လို့သူမကပြောပါတယ်။အလားတူပဲမြန်မာရေးတုံ့တက်သူတွေကလည်းဥကိုနီလှုပ်ကြံတက်ဖြတ်ခံရခြင်းဟာဖွဲ့စည်းပုံပြင်ဆင်ဖို့တောင်းဆိုသူတွေကိုသတိပေးလိုက်ရာရောက်တယ်လို့ပြောကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်။
စနဝိုင်လာ29ရက်နေ့ကရန်ကုန်မြို့အပြည်ပြည်ဆိုင်ရာလေစိတ်မှာ NLD ဥပဒေအကြံပေးဥကိုနီရဲရဲဆက်ဆက်လှုပ်ကြံတက်ဖြတ်ခံရမှုဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပိုပြီးအလံဝေသွားစေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက34ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်ရေးကောင်စီညီလာခံမှာအစည်းအဝေးခန်းစာတင်သွင်းရမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ
် Constitutional reform seems a distant goal at this time and made even more onerous with the brutal killingof one of Myanmar's known constitutional lawyers, U Koni, as he was holding his grandchild.
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုရည်မှန်းချက်ကလက်ရှိအချိန်မှာအလန်းကွာဝေးဆဲရှိနေပါတယ်။ပိုပြီးခက်ခဲစေတဲ့ဖြစ်ရပ်တစ်ခုကတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနာမည်ကြီးရှေ့နေဥကိုနီအနေနဲ့သူ့မြေလေးခြေထားစဉ်အတွင်းရရဲ့ဆက်ဆက်အသက်ခံခဲ့ရမှုပါပဲ။ဒီလိုမျိုးကြီးမားလာတဲ့အဟန့်တားတွေရင်ဆိုင်နေရပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့လေ့လာဖို့ကော်မတီဖွဲ့စည်းဖို့ကျမတိုက်တွန်းလိုပါတယ်။အယတာစစ်စစ်အစိုးရဖြစ်စီမဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာဖို့မပြေနိုင်သေးပေတော့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီရရှိနိုင်မှာမဟုတ်ပါဘူး
။ဥကိုနီဟာလက်ရှိအာဏာရ NLD အစိုးရအဖွဲ့အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကြွန်းကြွန်းကျင်ကျင်နားလည်တဲ့ရှားပါတဲ့ပုံကိုယ်တူဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Let's be clear Ukoni was the technician the NLD had no one to replace him in terms of
Phil Robertson ပြောတာကတော့သူ့အနေနဲ့ရှင်းရှင်းပြောလိုတာကတော့ Ukoni ဟာဖွဲ့စည်းပုံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်တဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကိုင်တွယ်ဆောင်ရွက်ဖို့သူ့ကိုအစားထိုးနိုင်တဲ့သူ NLD အနေနဲ့မရှိပါဘူးတဲ့ဒါအပြင်လက်ရှိမြန်မာနိုင်ငံရဲ့အာဏာခိုးဝေမှုအချိုးအစားကိုကြည့်မယ်ဆိုရင်လေ2008ဖွဲ့စည်းပုံဟာအားလုံးကိုချုပ်ကင်ထားတဲ့အရာဖြစ်ပါတယ်လို့ပြောတော့တာဖြစ်ပါတယ်။1962ခုနှစ်မှာတပ်မတော်ကတိုင်းပြည်အာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်2012ခုနှစ်မှာအရသာတပိုင်းအစိုးရလက်ထက်အာဏာလွှဲပြောင်းလိုက်တဲ့အချိန်ထိမြန်မာနိုင်ငံရေးကိုစစ်တပ်ကအုပ်စိုးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအတွက်လွတ်တော်အမစုစုပေါင်း8500ခန့်နှုန်းရရှိမှသာလူမှုဆန္ဒခံယူရေးအဆိုပြုခွင့်ရှိမယ်လို့ဖော်ပြထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်အခဲတွေရှိနေတာပါဒါပေမဲ့အဲ့ဒီ2008ဖွဲ့စည်းပုံကိုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးတမယိုးကြမဲအသာစီးရယုံနဲ့ပြင်ဆင်လို့ရနိုင်တယ်ဆိုတဲ့အားနည်းချက်ကိုဥကိုနီကတွေ့ရှိခဲ့တယ်လို့မြန်မာနိုင်ငံရေးကိုအနိကလေလာစောင့်ကြည့်နေသူလည်းဖြစ်ဥကိုနီရဲ့မိတ်ဆွေတဦးလည်းဖြစ်တဲ့ဘတ်တစ်လက်နာကပြောပါတယ
် But he said that there's nothing in the 2008 constitutionwhich says that the constitution cannot be abolished
လွတ်တော်ထဲမှာမဲခွဲဆုံးဖြတ်ပြီး2008ဖွဲ့စည်းပုံကိုဖျက်သိမ်းခွင့်မရှိဘူးဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိဘူးလို့ဥကိုနီကပြောဘူးပါတယ်သူပြောတာကလွတ်တော်ထဲမှာတမယိုးကြမဲခွဲဆုံးဖြတ်ပြီးတော့ဖွဲ့စည်းပုံကိုပယ်ဖျက်ပြစ်လိုက်လို့ရနိုင်တဲ့အတွက်အဲ့ဒီကိစ္စအတွက်သူကြိုးပမ်းလှုပ်ဆောင်နေခဲ့တာပါ
ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အစီအစဉ်ဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုပြီးဒေါ်ဆန်းစုကြည်ကမထောက်ခံပဲတဖြည်းဖြည်းချင်းပြောင်းလဲယူတဲ့လမ်းကြောင်းကိုရွေးချယ်ခဲ့တယ်လို့ဗတ်တစ်လင်နာကဆက်ပြောပါတယ်။ဥကိုနီကတော့သူယုံကြည်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ဆန္ဒရှိနေခဲ့တယ်လို့ဆိုပါတယ်။ဥကိုနီအခုလိုလှုပ်ကြံတက်ဖြတ်ခံလိုက်ရတာဟာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကြိုးပမ်းကြသူတွေကိုတနည်းအားဖြင့်သတိပေးလိုက်ရာရောက်တယ်လို့ဗတ်တစ်လင်နာကပြောပါတယ်
။ His motive was meant to send a very strong signal to anyone else.
ဥကိုနီကိုလောက်ကျန်တက်ဖြတ်လိုက်တဲ့ဟာဖွဲ့စည်းပုံကိုပြောင်းလဲပြင်ဆင်ဖို့ကြိုးပမ်းသူတွေစဉ်စားလုပ်ကင်သူတွေကိုပြင်းထန်တဲ့သတိပေးချက်ပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်လဲလူမြင်ကွင်းလေးစိတ်မှာပေါ်ပေါ်ထင်ထင်လောက်ကျန်တက်ဖြတ်ပြလိုက်တာဖြစ်ပါတယ်
။ဥကိုနီကစစ်တပ်ရဲ့ဩဇာလွှမ်းမှုကိုချိန်ချောက်လာနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကအစစ်မြင့်အရာရှိတွေအနေနဲ့သူ့ကိုလောက်ကျန်တက်ဖြတ်ရတဲ့အထိဖြစ်သွားစေခဲ့တယ်လို့ IHS Jane'sကာကွယ်ရေးနဲ့စစ်ဖက်ဆိုင်ရာမဂ္ဂဇင်းကတိုနီဒေးဗစ်ကပြောပါတယ်။ဒါပြင်စစ်တပ်ကနောက်ွယ်ကနေအာဏာကိုထိန်းချုပ်လို့ရနိုင်တဲ့အခွင့်အရေးမျိုးအနေဒီအစိုးရကဖန်တီးပေးခဲ့တယ်လို့တိုနီဒေးဗစ်ကပြောပါတယ်
။ The military had bought into democracy because they had to.
There was no choice in the day and age we live in. But what they've stressed
to Piotr Agaro, Sitaha, democracy, Pyong Lego, Malema Shanda, Lunlo, the Lopele, a repeated a chow, Dignating Kama, Thuru to at the Cha, Yuches, and Nila Machidolo, Ari Nilango, Yuchele, Rapichow, Tabime, Dilo, Pyong Lemuha, Sikante, what that democracy, Vepia, Mesurago, a Sagrega, Pobotin, Dim, Piosu, Taga, Bipichow, Dajau, Pozibongo, Piat Dimbo, Mapione, O, Pinsimbo, to a Josa Jamme, so in down. Sit up, Pekka, Sinin Pima, Lolo Yana, my pit at Jow. Arilo, Sinin Pipogale, Nauta, and Ninesel, Jana, and Dejow. Tony Davis Cup, Yodora Pipare. Nemanangaman, a town, the Segune Jayan, Yoko, what the day, Jimparo, my Pipare. DJ Maro, Don Sansi, you go talk on get a Biture, Abe Mujow. Natanta Sangago Nema, a shone in Sangiare, a Pimu de Talon B. DJ Ma, Sitaga, Joro, Nokan, Bitare, Nangae Party, and Inet, Bobby, and Nayale Melo, Mjolin, Nijabarakna.